အခန်းကြီး7အငယ်1မှ14ဒါဝိဒ်သည်မိမိနှင့်ပါသောလူတို့ကိုရေတွက်၍တထောင်အုပ်တရာအုပ်တို့ကိုခန့်ထား၏လူသုံးစုတစုကိုယွာဘ၌၎င်းတစုကိုဇေရုရသားယွာဘညီအဘိရှဲ၌၎င်းတစုကိုဂိတ်တိလူအိတ်တဲ၌၎င်းအပ်၍ငါကိုယ်တိုင်ခြိသွာမည်ဟုလူများတို့အားမိန့်တော်မူ၏လူများတို့ကလည်းကိုယ်တိုင်ကြွတော်မူပါနှင့်ကျွန်တော်တို့ပြေးတော်လဲသူတို့သည်အမှုမထားကြပါကျွန်တော်တို့တဝက်သေးတော်လဲသူတို့သည်အမှုမထားကြပါကိုရောမူကကျွန်တော်တို့တောင်းထက်မြတ်တော်မူ၏သို့ဖြစ်၍ကျွန်တော်တို့ကိုမြို့တဲကမဆတော်မူလျှင်တာ၍ကောင်းပါလိမ့်မည်ဟုလျှောက်ကြ၏ရှင်မြင်းကလည်းငါသည်တင်တို့အလိုတို့လိုက်မည်ဟုမိန်တော်မူ၍တကားဝနားမှရတ်တော်မူလျှင်လူအပေါင်းတို့သည်တရားတက်တထောင်တက်အဖျင်ခြီသွားကြ၏ရှင်မြင်းကလည်းငါမျက်နာကိုထောက်၍ငါသားအဘရှလုံကိုဖြင်းရင်းစွာပြုကြလောဟုယောဘအဘိရှဲအိတ်တဲတို့ကိုမှားထားတော်မူ၏ထို့သောရှင်မြင်းသည်အဘရှလုံတွင်ဘူမင်းအပေါင်းတို့ကိုမှားထားတော်မူသောအခါလူအပေါင်းတို့သည်ကြားကြ၏ထိုတို့လူများတို့သည်ဣဒရေလလူတို့ကိုစစ်တိုက်အံ့သောငါမြို့ပြင်သို့ထွက်၍အေဖရင်တော၌စစ်ပြိုင်ကြ၏ဣဒရေလလူတို့သည်ဒါဝိဒ်၏ဂျုံတို့ရှေ့မှရှုံ၍ထိုနေ့ချင်းတွင်ကြီးစွာသောလှုပ်ကြံခြင်းအပြင်လူ2000တည်ကြ၏မြေတစ်ပြင်လုံးအနှံ့ပြားတိုက်ကြသဖြင့်ထိုနေ့၌လူချင်းတက်၍တည်သည့်ထက်တော၌ဆုံးရှုံးသောသူသာ၍များကြ၏ဒါဝိဒ်၏ကျွန်တို့သည်အဘရှလုံကိုတွေ့ကြ၏သူသည်မြဲကိုစီးလျက်ပင်မြဲသည်ကြီးသောတပိတ်ပင်အကန်းခက်အောက်သို့ဝင်၍အဘရှလုံ၏ခေါင်းသည်တပိတ်ပင်၌ညှိသဖြင့်မိုးနှင့်မြေကြီးဆက်ကြမှတွဲလွယ်ဆွဲလျက်နေ၍မြဲသည်အလိုအလျောက်တော်လေ၏မြင်သောသူတစ်ယောက်သည်ရွာဘထံသို့တွား၍တပိတ်ပင်၌အဘရှလုံဆွဲနေသည်ကိုကျွန်တော်မြင်ခဲ့သည်ဟုကြားပြောလျှင်ယောဘကတင်းဒီမြင်ခဲ့သည်မှန်လျင်အဘဲချုပ်သူကိုထိုး၍မြေကြီးပေါ်သို့မချခဲ့သည်နီထို့သို့ပြုလျင်ငွေအကျက်30နှင့်ခါးစည်းကိုငါပေးပြီဟုပြောဆိုသောထိုသူကကျွန်တော်သည်ကိုလက်၌ငွေအကွက်30ကိုပင်ခံရတော်လဲရှင်မြင်းဤသားကိုမပြုနိုင်ပါအကြောင်းမူကားကျွန်တော်တို့ကြားသည့်အတိုင်းရှင်မြင်းကငါမျက်နှာကိုထောက်၍ငါသားအဘရှလုံကိုစောင့်မကြလောဟုကိုရိုနှင့်အဘိရှဲအိတ်တဲတို့ကိုမှားထားတော်မူပြီးကျွန်တော်ပြုမိလျှင်ကိုကိုလက်စား၍ကိုအသက်ရှုံးပါပြီးရှင်မင်းမတိသောအမှုတစုံတစ်ခုမျှမရှိကိုရိုဒီလည်းကျွန်တော်တစ်ဖက်၌နေပါလိမ့်မည်ဟုပြောဆိုသောယောဘကတင်းနှင့်အတူငါမနေဟုဆိုလျက်လှန်ရင်သုံးစင်းကိုကန်၍တပိတ်ပင်အလယ်၌အသက်ရှင်လျက်ရှိသောအဘရှလုံဤနှလုံးကိုထုတ်ချင်းခန့်ထိုးလေ၏အငယ်15မှ18လက်နှင့်ဆောင်လူလင်တကြိတ်တို့သည်လဲဝိုင်း၍အဘရှလုံကိုအသေးတတ်ကြ၏ယောဘသည်လဲတဘိုးမှု၍လူတို့ကိုစီးတားသဖြင့်ဤဒေလလူတို့ကိုလိုက်ရာမှပြန်လာကြ၏အဘရှလုံကိုလဲယူ၍တော၌နှက်သောမြေတွင်တဲသို့ချပြီးမှကြောက်ပုံကြီးကိုပုံထားကြ၏ဤဒေလလူအပေါင်းတို့သည်အတီးတီမိမိတို့အိမ်တို့ပြေးကြ၏အဘရှလုံသည်အသက်ရှင်စဉ်ခါငါ၏နာမသည်မပြောက်အမြဲတည်မီအကြောင်းသာမရှိဟုဆိုလေရှင်မြင်းကျိုင်းတွင်ကိုအဖို့ကြောက်တိုင်ကိုဆက်၍မိမိနာမဖြင့်တမုတ်သောကြောင့်ယနေ့တိုင်အောင်အဘရှလုံဤအောင်တိုင်ဟု၍တွင်တည်အငယ်19မှ23ထိုအခါဇာတုဤသားအဟိမကသာရဖျားသည်ရှင်မြင်းဤရန်သူတို့ကိုအပြစ်အလျောက်စီရင်တော်မူကြောင်းကိုကျွန်တော်ပြေး၍တည်င်းချာလျှောက်ပြရစီဟုအခွင့်တောင်းလင်ယောဘကယနေ့တင်သည်တည်င်းမချာမလျှောက်ရအခြားသောနေ့၌ချာလျှောက်ရမည်ရှင်မြင်းဤသားတော်တည်သောကြောင့်ယနေ့တင်သည်တည်င်းမချာမလျှောက်ရဟုဆိုပြီးမှကုရှိအားတင်းမြင်သမျှကိုတွား၍ရှင်မြင်းအားချားလျှောက်လို့ဟုဆိုသည့်အတိုင်းကုရှိသည်ယောဘအားဥညွတ်၍ပြေးလေ၏တပန်းဇာဒုတ်သားအဟိမကသို့တော်လည်းကျွန်တော်သည်ကုရှိနောက်မှပြေးပြရစေဟုအခွင့်တောင်းမြန်လျင်ယောဘကငါသာ ဝမ်းမြောက်เสียသတင်းမဟုတ်သည်ဖြစ်၍အဘဲเจ้าပြေးသွားရှင်သည်နည်းဟုဆိုတော်လေပြေးပြရစေဟုတဖန်အခွင့်တောင်းသောကြောင့်ပြေးလို့ဟုအခွင့်ပေး၏ထိုအခါအဟိမတိလွင်ပြင်လမ်း၌ပြေး၍ကုရှိကိုလွန်လေ၏အငယ်24မှ28ဒါဝိဒ်သည်မြို့တကန်းနှထက်ကြားမှထိုင်၍နေ၏ကင်းဆောင်တယောက်သည်မြို့ရိုးတကန်းအပေါ်ပြန့်ဦးမူအောက်သို့တက်၍မျှော်ကြည့်သည်ဖြင့်လူတယောက်သည်ပြေးလာသည်ကိုမြင်သောအခါရှင်မြင်းအားဟိ၍လျှောက်လေ၏ရှင်မြင်းကလည်းတယောက်သည်ဖြစ်လျင်တည်င်းပါလိမ့်မည်ဟုအမိန့်ရှိ၏ထိုသူသည်ပြေးလာ၍အနီးသို့ရောက်သောအခါကင်းဆောင်သည်လည်းအခြားသောသူပြေးလာသည်ကိုမြင်၍အခြားသောသူတယောက်သည်ပြေးလာပါသည်ဟုတကားသို့လှဲ့၍ဟိလင်ရှင်မြင်းကထိုသူ၌လည်းတည်င်းပါလိမ့်မည်ဟုအမိန့်ရှိ၏ကင်းဆောင်ကလည်းရှေ့လာသောသူ၏ပြေးခြင်းသည်ဇာထုတ်သားအဟိမပြေးခြင်းနှင့်သူသည်ကိုကျွန်တော်ထင်ပါသည်ဟုလျှောက်တော်ရှင်မြင်းကသူသည်လူကောင်းဖြစ်၏ကောင်းသောတည်င်းပါလိမ့်မည်ဟုအမိန့်ရှိပြန်၏အဟိမကလည်းချမ်းသာရပါ၏ဟုဟိလင်ရှင်မြင်းရှေ့မြေပေါ်မှပြတ်ဝတ်လျက်အရှင်မင်းကြီးကိုပုန်ကန်သောလူတို့ကိုအတော်မူသောကိုရိုဤဘုရားသခင်ထာဝရဘုရားသည်မင်္ဂလာရှိတော်မူစေသတည်းဟုလျှောက်လေ၏။ငယ်29မှ33ရှင်မြင်းကလည်းငါသားအပါရှလုံသည်ဘေးလွတ်ဤလောဟုမေးတော်မူလျှင်အဟိမကအရှင်မင်းကြီးကျွန်ယောဘသည်ကိုရိုကျွန်ကိုဆေလွတ်သောအခါယုံရခတ်ခြင်းအမှုကိုကျွန်တော်မြင်တော်လေတိကြစွာမတိရပါဟုလျှောက်တော်ရှင်မြင်ကဤအနာမှာရွှေ့၍နေလော့ဟုမိန်တော်မူသည့်အတိုင်းသူသည်ရွှေ့၍နေလေ၏တဖန်ကုရှိရောက်လာ၍အရှင်မင်းကြီးတည်င်းပါပါ၏ကိုရော့ကိုပုန်ကန်သောသူအပေါင်းတို့ကိုထာဝရဘုရားသည်ထိုသူတို့၏အပြစ်လျောက်ယနေ့စင်တော်မူပြီဟုလျှောက်လျင်ရှင်မြင်ကငါသားအပရှလုံသည်ဘေးလွတ်ဤလော့ဟုမေးတော်မူသောကုရှိကအရှင်မင်းကြီး၏ရန်သူများကိုရော့ကိုညှင်းဆဲခြင်းငှာပုန်ကန်သောသူများအပေါင်းတို့သည်ထိုလူလင်ကဲ့သို့ဖြစ်ကြပါစေသောဟုပြန်လျှောက်လေ၏ရှင်မြင်းသည်အလွန်ကျဉ်နာသောစိတ်ရှိသည်ဖြင့်မြို့တကားအပေါ်၌ရှိသောတဲသို့တက်၍တက်စဉ်တွင်"အိုးငါသားအပရှလုံငါသားငါသားအပရှလုံတင့်ကိုစားငါမသေးပါလေတကား"အိုးအပရှလုံငါသားငါသားဟုငိုကြွေးလေ၏